ပါကစ္စတန်နိုင်ငံမှာအမေရိကန်မောင်းသူမဲ့ drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်တာလီဘန်ခေါင်းဆောင်ဟာကီမူလာမာဆုသေဆုံးခဲ့မှုအပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ဖို့အတွက်အမေရိကန်သံအမတ်ကြီးကိုပါကစ္စတန်ကဆင့်ခေါ်ထားပါတယ်။ဆယ်စုနှစ်နဲ့ချီရှိနေပြီဖြစ်တဲ့တာလီဘန်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေငြိမ်ငြိမ်ချမ်းချမ်းအဆုံးသတ်စေအောင်လို့ပါကစ္စတန်အစိုးရရဲ့အာထုတ်မှုတွေကို drone ယာဉ်နဲ့တိုက်ခိုက်မှုကဖျက်ဆီးပစ်လိုက်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးချောင်ဒရီနီဆာအလီခန်းကစနေနေ့ကပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပါကစ္စတန်အစိုးရဘက်ကလက်တုံ့ပြန်ဆောင်ရွက်မှုတချို့လုပ်ခဲ့တယ်လို့လည်းပြည်ထောင်စုဝန်ကြီးခန်းကပြောပေမဲ့အဲ့ဒီဆောင်ရွက်ချက်တွေထဲမှာအာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်ဥဆောင်တဲ့တပ်တွေအတွက်ထောက်ပို့ရေးရှင်တွေပါကစ္စတန်ကနေဖြတ်တန်းခွင့်ပိတ်ပင်လိုက်တာပါမပါဆိုတာကိုတော့သူကမပြောပါဘူး။ခိုင်ဘာပခ်ထွန်ကွာပြည်နယ်ကိုဖြတ်သွားပြီးတော့အာဖဂန်နစ္စတန်နိုင်ငံနေဆက်စီသွားတဲ့နေတိုတပ်ဖွဲ့ထောက်ပို့ရေးလမ်းကြောင်းကိုပိတ်ပင်မယ်လို့ခရစ်ကက်စ်ကစားသမားကနေပြီးတော့နိုင်ငံရေးသမားဖြစ်လာတဲ့အမရန်ခန်းကလည်းအစောပိုင်းကပြောပါတယ်ခန်းရဲ့နိုင်ငံရေးပါတီအုပ်ချုပ်တဲ့အဲ့ဒီပြည်နယ်ဟာနေတိုတပ်ဖွဲ့တွေရဲ့ထောက်ပံ့ရေးပစ္စည်းတွေကိုအာဖဂန်နစ္စတန်နိုင်ငံနဲ့အပို့အယူလုပ်ဖို့အတွက်အဓိကအသုံးပြုနေတဲ့လမ်းကြောင်းဖြစ်ပါတယ်မြောက်ဝါဇီရီစတန်မှာရှိတဲ့မာဆုဒ်ရဲ့နေအိမ်ဝင်းအပေါ်တောက်ကြနေတော့က drone missile ဒုံးထိမှန်ချိန်မှာသူနဲ့ဆွေးနွေးဖို့အတွက်အစိုးရကိုယ်စားလှယ်အဖွဲ့သွားနေခြင်းဖြစ်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးကပြောပါတယ်တိုက်ခိုက်မှုကြောင့်တာလီဘန်ခေါင်းဆောင်မာဆုသေဆုံးသွားတယ်ဆိုတာကိုပါကစ္စတန်တာဝန်ရှိသူတွေရောအမေရိကန်တာဝန်ရှိသူတွေပါအတည်ပြုပါရရှင်